ပြင်သစ်သမ္မတအမန်နီယယ်မက်ခရွန်ဂျာမနီဝန်ကြီးချုပ်အိုလက်ရှော့ဖ်အီတလီဝန်ကြီးချုပ်မာရီယိုဒရာဂီနဲ့ရိုမေးနီးယားသမ္မတကလော့စ်ယိုဟန်နစ်တို့ဟာယူကရိန်းနိုင်ငံကိုဒီကနေ့သွားရောက်ပြီးတော့အားပေးထောက်ခံမှုကိုပြသခဲ့ကြပါတယ်။ဥရောပကောင်ဆောင်တွေကိုယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကကီးဖ်မြို့တော်မှာကြိုဆိုပါတယ်။အစောပိုင်းကလည်းရုရှားတပ်တွေစစ်ပွဲအစကတင်ပိုက်ခဲ့တဲ့အာပင်မြို့ကိုကောင်ဆောင်တွေသွားရောက်လေ့လာခဲ့ကြပါတယ်။အာပင်မြို့မှာရုရှားတပ်တွေစစ်ရာဇဝဲမှုကျူးလွန်ခဲ့ပုံရတဲ့လက္ခဏာတွေကိုတွေ့ရတယ်လို့ပြင်သစ်သမ္မတမက်ခရွန်ကပြောကြားခဲ့ပါတယ်။
Vous êtes ici à Erbin sur un site qui a été détruit en effet mais l'armée russe a été arrêtée à côté d'autres
Russia s'était dû ဝင်ရောက်တဲ့မြို့တွေမှာအစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေကျူးလွန်ခဲ့ပြီးအာပင်မြို့မှာတော့ဆေးရဆွေးမှုကျူးလွန်ခဲ့တဲ့ပထမတဲလွန်စားတွေကိုတွေ့ရတယ်လို့ပြင်သစ်သမ္မတကပြောကြားခဲ့ပါတယ်ဆေးရဆွေးမှုကျူးလွန်ခဲ့ခြင်းရှိမရှိစုံစမ်းမှုတွေမှာလည်းပြင်သစ်နိုင်ငံကကူညီဆောင်ရွက်ပေးနေပါတယ်လို့သူကပြောပါတယ်ရုရှားတွေဟာလူအသက်တွေကိုအလေးမထားပဲအရက်ဆက်ဆုံးလို့ရတွေနဲ့စစ်ပွဲကိုဆင်နွှဲနေတယ်လို့ဂျာမနီဝန်ကြီးချုပ်အိုလက်ရှော့ဖ်ကလည်းအာပင်မြို့မှာပြောခဲ့ပါတယ်။ EU ဥရောပသမဂ္ဂအဖွဲ့ဝင်လောင်းအဖြစ်ယူကရိန်းနိုင်ငံကိုလက်ခံမခံရှေ့သတင်းဖတ်ထဲမှာ EU ကောင်ဆောင်တွေဆုံးဖြတ်ကြဖို့ရှိနေတယ်မှာပဲအခုလိုပြင်သစ်အီတလီနဲ့ဂျာမနီကောင်ဆောင်တွေယူကရိန်းနိုင်ငံကိုတွားရောက်တာပါ။ယူကရိန်းတွေစစ်ရေးအကူအညီတွေတိုးမြှင့်ပေးဖို့ကိစ္စနဲ့ပတ်သက်လို့နေတို့မဟာမိတ်အဖွဲ့ကာကွယ်ရေးဝန်ကြီးတွေလည်း Belgium နိုင်ငံ Brussels မြို့တော်မှာဒုတိယမြောက်နေ့အဖြစ်နဲ့ဒီကနေ့စီဝေးခဲ့ပါတယ်။ဥရောပနဲ့အာတိတ်သမုဒ္ဒရာရပ်ဝန်းဒေသမှာဆယ်စုနှစ်ပေါင်းများစွာအတွင်းအကြီးမားဆုံးလုံခြုံရေးချင်းချောက်မှုကိုကြုံနေရတာကြောင့်ကာကွယ်ရေးဆိုင်ရာဆောင်ရွက်မှုတွေပိုမိုခိုင်မာအားကောင်းအောင်လုပ်သွားဖို့လိုတယ်လို့နေတို့အဖွဲ့အတွေ့အကြုံမှုချုပ် Jens Stoltenberg ကပြောကြားခဲ့ပါတယ်ရှင်။